Bangladesh နိုင်ငံ မှာ ပြုလုပ် ခဲ့ တဲ့ ပါလီမန် ရွေး ကောက် ပွဲ ရဲ့ ကြိုတင် ထွက် ပေါ် လာ တဲ့ အနိုင် ရှုံး စင်း တွေ အရ လက် ရှိ အာဏာ ရ Awami League Party က အနိုင် ရ နေ တယ် လို့ ဆို ပါ တယ် ဒါပေမဲ့ ဒီ တနင်္လာနေ့ လာ လေး မှာ ထွက် ပေါ် လာ တဲ့ ရက်လက် ဟာ အထူး စမ်း တော့ မဟုတ် ပါ ဘူး ဘာ ကြောင့် လဲ ဆို တော့ ရွေး ကောက် ပွဲ ကို အတိုက် ခံ တွေ က တပိတ် မှောက် ပြီး တော့ ဝင် ရောက် ရှင် ပြိုင် မှု မ လုပ် ခဲ့ ကြ လို့ ပဲ ဖြစ် ပါ တယ် တနင်္လာနေ့ နေ့ မှာ ကျင်း ပ ခဲ့ တဲ့ ရွေး ကောက် ပွဲ ကို ပါဝင် မဲ ပေး တဲ့ သူ ဥယေ ဟာ အလွန် နေ ပါ ပြီး တော့ နိုင်ငံ ရေး တက် ကြွ လှုပ် ရှား သူ တွေ ရဲ့ တက်ခတ် မှု ကြောင့် မဲ ယုံ ပေါင်း 150 ကျော် မှာ မဲ ပေး နေ တာ တွေ ကို ရက် ဆိုင် ပစ် ခဲ့ ရ တယ် လို့ အစိုးရ တာဝန် ရှိ သူ တွေ က ပြော ပါ တယ် နိုင်ငံ နဲ့ တဝက် မှာ အစိုးရ အတိုက် ခံ နိုင်ငံ ရေး လှုပ် ရှား သူ တွေ က မဲ ယုံ နဲ့ မဲ ဘုံ တွေ ကို မိရှု ဖျက်ဆီး တာ တွေ အကြမ်း ဖက် တိုက် ခဲ့ တာ တွေ ကို ပြုလုပ် ခဲ့ ပြီး လူပေါင်း 18 ဦး ထက် မနည်း သေဆုံး ခဲ့ ရ ပါ တယ် ရွေးကောက်ပွဲကို အဆင်ပြေပြေ ကျင်းပ နိုင် အောင် ထောင်တောင်း ချီ တဲ့ လုံခြုံရေး တပ်ဖွဲ့ ဝင် တွေ ချထား ပေမဲ့ တနင်္ဂနွေ နေ့ ရွေးကောက်ပွဲ ပြုလုပ် ချိန် မှာ ဖြစ်ပွား ခဲ့ တဲ့ အကြမ်း ဖက် မှု တွေ ကို မတားဆီး နိုင် ခဲ့ ပါ ဘူး အတိုက်ခံ ပါတီ ဖြစ် တဲ့ Bangladesh အမျိုးသား ရေး ပါတီ BNP က ဒီ ရွေးကောက်ပွဲ ဟာ အဓိပ္ပာယ် မရှိ တဲ့ ရဲစရာ ကောင်း တဲ့ ရွေးကောက်ပွဲ ဖြစ် တယ် ဆို ပြီး တော့ ပြည်သူ တွေ အနေ နဲ့ မဲ သွား မပေး ကြ ဖို့ တိုက် တွန်း နှိုးဆော် ခဲ့ ပါ တယ် ဒါကြောင့် နိုင်ငံ ရဲ့ မဲ ဆန္ဒ နေမီ ထက်ဝက် ကျော် ကို ဝင် ရောက် ရှင် ပြိုင် ပြီး တော့ ပြိုင်ဘက် မရှိ ဖြစ် နေ တဲ့ လက်ရှိ အာဏာ ရ Awami League Party ကပဲ အနိုင်ရတဲ့ အနေအထား မှာ ဖြစ် နေတာ ဖြစ်ပါ တယ် ခင်ဗျာ